ရောစားစုကြည်မိသားစုအမွေဆိုင်အိမ်ဖြစ်တဲ့ရန်ကုန်တက္ကသိုလ်ရိပ်သာလန်းကနေအိမ်ကို28ဘီလီယံကျပ်ဈေးထပ်လျှော့ပြီးနောက်တစ်ကြိမ်လေလံတင်ဖို့အကိုဖြစ်သူဦးအောင်ဆန်းဦးဘက်ကကြိုးစားနေပါတယ်အမှတ်54တက္ကသိုလ်ရိပ်သာလန်းနေအိမ်ကို3ကြိမ်လေလံပြစ်ခတ်ပေမဲ့ဝယ်သူမရှိတာကြောင့်လေလံချမ်းခင်းဈေးကျပ်ငွေ298ဘီလီယံကနေကျပ်ငွေ290ဘီလီယံအထိလျှော့ချပြီးလေလံတင်ဖို့ဦးအောင်ဆန်းဦးဘက်ကရှေ့နေတကတရားရုံးကိုတင်ပြခဲ့ပါတယ်ဒီအငွေဆိုင်အချမ်းကြီးကိုကျပ်ငွေ315ဘီလီယံနဲ့2024ခုနှစ်မတ်လ20ရက်နေ့ကပထမအဦးဆုံးကြိမ်လေလံတင်ခဲ့တာဖြစ်ပါတယ်အဲ့ဒီကတည်းကဝယ်သူမရှိတဲ့အတွက်ဈေးချိန်ချိန်လျှော့ပြီးလေလံပြစ်ဖို့ကြိုးစားနေတာအခုတစ်ချိန်က4ကြိမ်မြောက်ဖြစ်ပါတယ်နေ့ရှိတောင်တန်းကြာခံနေရဆဲဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲတွေကတော့ဦးအောင်ဆန်းဦးရှေ့နေတွေတင်ပြလာတဲ့ဈေးနှုန်းနဲ့ပတ်သက်လို့ရှေ့သတင်းပတ်ကြာတာပတင်းနဲ့ယုံချင်းကြရင်ကန့်ကွက်ဖို့ပြင်ဆင်နေတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေနဲ့နှိစက်သူတွေကပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေအဖွဲကတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတဲ့အပြင်ဒေါအောင်ဆန်းစုကြည်မရှိသေးပဲတရားရုံးကလေလံဆွဲခွင့်ပေးတဲ့ဥပဒေကိုလည်းပေးတာကိုလည်းဥပဒေနဲ့မညီချုပ်ဘူးလို့တရားရုံးမှာတောက်လျှောက်ကန့်ကွက်ခဲ့ပေမဲ့တရားရုံးဘက်ကထပ်သွင်းစဉ်းစားခြင်းမရှိပါဘူးအမှုနဲ့ပတ်သက်တဲ့တိုင်ပင်ဆွေးနွေးရမှုလုပ်ရမှာကြောင့်ဒေါအောင်ဆန်းစုကြည်နဲ့လူချင်းတွေ့ဖို့ရှေ့နေအဖွဲကစစ်ကောင်စီကိုအကြိမ်ကြိမ်တင်ပြပေမဲ့လည်းအခုထက်ထိတော့တွေ့ခွင့်မရသေးပါဘူး